အမေရိကန်သမ္မတရွေးကောက်ပွဲမှာကျိန်းနေဖြစ်နေတဲ့ဝစ်ကွန်ဆင်နဲ့မီချီဂန်ပြည်နယ်တွေမှာဒုသမ္မတဟောင်းဂျိုးဘိုင်ဒန်အနိုင်ရတယ်လို့အမေရိကန်သတင်းမီဒီယာတွေကပုံထိုးနေမှာဖော်ပြလိုက်ပါတယ်။ဒါကြောင့်ဂျိုးဘိုင်ဒန်ဟာသမ္မတရွေးကောက်ပွဲမှာအနိုင်ရဖို့အတွက်နည်းနည်းပဲလိုပါတော့တယ်
။ I'm not here to declare that we've won. But I am here to report
ကျွန်တော်အနေနဲ့ဒီကိုလာခဲ့တာကျွန်တော်အနိုင်ရကြောင်းကြေညာဖို့အတွက်မဟုတ်ပါဘူး။ဒါပေမဲ့မဲရီအားလုံးရေးတွက်ပြီးသွားချိန်မှာတော့ကျွန်တော်တို့အနိုင်ရမယ်ဆိုတာယုံကြည်ကြောင်းပြောဖို့အတွက်လာခဲ့တာဖြစ်တယ်ဆိုပြီးတော့ဂျိုးဘိုင်ဒန်ကမနေ့နေ့လယ်ပိုင်းကပြောသွားတာဖြစ်ပါတယ်။အမေရိကန်သမ္မတအဖြစ်ရွေးချယ်ခံရဖို့အတွက်ကိုယ်စားလှယ်မဲ290လိုအပ်တာဖြစ်ပြီးတော့ဂျိုးဘိုင်ဒန်ဟာမနေ့ကတော့ဝစ်ကွန်ဆင်နဲ့မီချီဂန်ပြည်နယ်တွေကိုအနိုင်ရလိုက်တဲ့အတွက်ကိုယ်စားလှယ်မဲ253ပဲရထားပြီးတော့သမ္မတဒေါ်နယ်ထရမ့်ကတော့213ပဲရထားပါတယ်။အခုခါမှာတော့အမေရိကန်အရှေ့ဘက်ခြမ်းကပင်ဆယ်ဗေးနီးယား၊နော့သ်ကရိုလိုင်းနားနဲ့ဂျော်ဂျီယာပြည်နယ်တွေနဲ့နောက်ဘက်ခြမ်းကအဲရီဇိုနာနဲ့နေဗာဒါပြည်နယ်တွေမှာအကျိနဲ့ဖြစ်နေပြီးဘသူအနိုင်ရတယ်ဆိုတာကိုအခုချိန်ထိကြီးညာနိုင်ခြင်းမရှိသေးပဲမဲတွေရေးတွက်နေတော့ပဲဖြစ်ပါတယ်ခင်ဗျာ။